တရုတ်နိုင်ငံရှေ့ချိုင်းပြည်နယ်မှာဓာတ်ငွေ့ရေတင်ဆောင်လာတဲ့ကားတစ်စီးမီးလောင်ပေါက်ကွဲတဲ့အတွက်လူ19ဦးသေဆုံးပြီးတော့182ယောက်ဒဏ်ရာရခဲ့တယ်လို့နိုင်ငံပိုင်စင်ဝါသတင်းဌာနကဒီကနေ့ပြောဆိုလိုက်ပါတယ်။ဝယ်လင်မြို့အဝင်အဝေးပြေးလမ်းပေါ်မှာမနေ့ကပေါက်ကွဲမှုဖြစ်ခဲ့တာပါ။ပေါက်ကွဲတဲ့နေရာမှာမီးရောက်မီးခိုးတွေဖုံးလွှမ်းသွားတယ်လို့အနီးကစစ်ရုံတရုံအပါအဝင်အင်ဂျီအဆောက်ဦးတွေနဲ့ကားတွေလည်းပျက်စီးခဲ့ပါတယ
်။一是呢这个造成了正在生产的这个厂房的坍塌。
ပေါက်ကွဲမှုကြောင့်အနာကအလုံးလုံးနေတဲ့စိတ်ယုံပြုံပြိုကျသွားပါတယ်။စိတ်ယုံပြိုကျလို့ထိခိုက်မှုကပိုပြီးတော့တိတာတာပါ။တဆင့်ပြီးတော့တဆင့်ပြိုကျခဲ့တာပါ။နောက်ပြီးတော့မီတာ60 90လောက်ဝေးတဲ့နေရာကအင်ဂျီအဆောက်ဦးတွေကတိုက်ခန်း200လောက်လဲထိခိုက်ပျက်စီးခဲ့ပါတယ်။အနားမှာရှိတဲ့ကားတွေလည်းပျက်စီးခဲ့ပါတယ်။ဒီနယ်မြေတွေရွှေပြောင်းလို့သားလမ်းသွားလမ်းလာတွေလည်းပေါက်ကွဲမှုတံကိုခံလိုက်ရပါတယ်လို့မိသက်ဌာနအကြီးအကဲစီစီစင်းကပြောပါတယ်။ဓာတ်ငွေ့ရေတင်ကားပေါက်ကွဲရတဲ့အကြောင်းရင်းကိုအာဏာပိုင်တွေစုံစမ်းစစ်ဆေးနေတယ်လို့နိုင်ငံပိုင် CCTV ရုပ်မြင်သံကြားဌာနကပြောပါတယ်။လူမှုဘေးကင်းလုံခြုံရေးကိစ္စတာဝန်ယူထားသူတရုတ်အာဏာပိုင်တွေကတော့စုံစမ်းစစ်ဆေးရေးကိုအမြန်ဆုံးလှုပ်ဆောင်ဖို့တောင်းဆိုထားတယ်လို့ရင်းနှီးရဲတွေကလည်းအန္တရာယ်ရှိတဲ့ဓာတ်ပစ္စည်းတွေတည်ဆောင်တဲ့ကားတွေကိုပို့ပြီးတော့တင်းတင်းကြပ်ကြပ်စစ်ဆေးဖို့ညွှန်ကြားထားပါတယ်ရှင်။